မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီဟာဒီကနေ့နေပြည်တော်မှာဝန်ကြီးဌာန၄ခုကတာဝန်ရှိသူတွေအပါအဝင်မှောင်တော်ဒေသစုံစမ်းစစ်ဆေးကော်မရှင်ကတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပါတယ်။ကုလအထူးကိုယ်စားလှယ်နဲ့တွေ့ဆုံစဉ်အတွင်းရခိုင်ပြည်နယ်အတွင်းလူဝင်မှုတိကျရေးကိစ္စ၊နိုင်ငံသားပြုမဲ့ကိစ္စရတွေကိုဆွေးနွေးခဲ့တယ်လို့အလို့သမားလူဝင်မှုတိကျရေးနဲ့ပြည်သူ့အင်အားဦးစီးဌာနအမြဲတမ်းအတွင်းဝန်က VOA ကိုပြောပါတယ်။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတော်ကိုထက်အောင်ကတင်ပြပေးမှာပါရှင်။
မြန်မာနိုင်ငံရဲ့လူအခွင့်အရေးအခြေအနေတွေကိုလေ့လာဖို့ရောက်ရှိနေတဲ့ကုလအထူးကိုယ်စားလှယ်ဒေါက်တာရန်ဟီလီဟာသူမရဲ့စနစ်ရတာခီးစဉ်အဆုံးမသက်ခင်လက်ရှိမှာနေပြည်တော်ကိုရောက်ရှိနေပြီးသက်ဆိုင်ရာဝန်ကြီးဌာနတချို့နဲ့တွေ့ဆုံခဲ့တာပါကုလအထူးကိုယ်စားလှယ်ရဲ့ဒီကနေ့ခီးစဉ်နဲ့ပတ်သက်လို့ကုလသမဂ္ဂမြန်မာနိုင်ငံရုံးခွဲပြန်ကြားရေးတာဝန်ခံဦးအေးဝင်းကအခုလိုပြောပါတယ
်ဒီနေ့မနေ့ကလူသမားကြီးဟာဝန်ကြီးပေါ့နော်ဟုတ်ကဲ့အသိဆွေနဲ့တွေ့တယ်နော်ပြီးတော့အဲဒီကေဗျာဒီဌာနမြန်မာလူမျိုးနဲ့တွေ့တယ်ဥဆုံးအောင်နဲ့တွေ့တယ်အာပညာရေးဝန်ကြီးပြည်တော်စုဝန်ကြီးဒေါက်တာမျိုးပေကြီးနဲ့တွေ့တယ်ပေါ့နော်နောက်တစ်ခါဒီမောင်တော်စုစမ်းစစ်ဆေးကော်မရှင်ကတွင်မှုတော့ဥဆုံးမြင့်ပင်နဲ့အဖွဲ့ကိုတွေ့တယ်ပြီးတော့နောက်ဆုံးဒီနေ့တွေ့တာတော့ဒီနေဆက်ရေးရဝန်ကြီးဒုချက်ဝန်ကြီးရေးအောင်နဲ့တွေ့တယ်
ဒေါက်တာရန်ဟီလီဟာရန်ကုန်ရခိုင်ပြည်နယ်ရှမ်းပြည်နယ်နဲ့ကရင်ပြည်နယ်တို့ကိုတွားရောက်ခဲ့ပြီးမနေ့ကနေပြည်တော်ကိုရောက်ရှိခဲ့တာပါလာမယ့်21ရက်နေ့မနက်ပိုင်းအထိနေပြည်တော်မှာရှိနေအောင်မှာဖြစ်တယ်လို့ဦးအေးဝင်းကပြောပါတယ်။ဒီခီးစဉ်အတွင်းမှာဒေါန်ဆန်းစုကြည်နဲ့တွေ့ဆုံမှုရှိတယ်လို့သတင်းတွေထွက်ပေါ်နေပေမဲ့လည်းကုလသမဂ္ဂဘက်ကတော့တဆုံတရာထိပြုပြောဆိုထားခြင်းမရှိပါဘူး။ဒီကနေ့ကုလအထူးကိုယ်စားလှယ်နဲ့တွေ့ဆုံခဲ့စဉ်အတွင်းဆွေးနွေးခဲ့တဲ့အကြောင်းအရာတွေနဲ့ပတ်သက်လို့အလုတ္တမလူဝေမှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအမြင့်တဲ့အတွင်းဝင်ဦးမြင့်ကျိုင်ကအခုလိုပြောပါတယ
်။ထုံးစံလိုက်တော့ဗျာရခိုင်ပြည်နယ်ရောဦးစားပေးပြီးတော့ဆွေးနွေးတာပေါ့။ပြီးလို့ရှိရင်မှအဲ့ဒီကျွန်တော်နေဆက်ဒေသတွေပေါ့နော်။ရှမ်းပြည်နယ်လို၊ကရင်ပြည်နယ်လို၊နေဆက်ဒေသနဲ့ပတ်သက်တဲ့ဟာလေးကိုဆွေးနွေးပါလေ။ဟိုအလုံသမားနဲ့လူမှုကြီးကြပ်ရေးတစ်ခုတောင်းဝင်ဆန်းဆောင်နေတဲ့ဝန်ကြီးဌာနဖြစ်တဲ့အတွက်ဒီအလုံသမားတွေနဲ့ပတ်သက်တဲ့ကိစ္စရပ်တွေ၊လူမှုကြီးကြပ်ရေးနဲ့အမျိုးသားစုမှုတွေဆိုင်ရာကိစ္စရပ်တွေဒါလေးတွေကျွန်တော်တို့ဆွေးနွေးတာပါခင်ဗျာ
။ဟုတ်ကဲ့။ရခိုင်ဒေသဘက်မှာဆိုရင်ရောဆရာလူဝင်မှုကြီးကြပ်ရေးကိစ္စနဲ့ပတ်သက်လို့ဘာတွေများအဓိကဆွေးနွေးဖြစ်သေးလဲခင်ဗျာ
။အေးဒါလည်းဒီလိုပါပဲခင်ဗျာ။လူမှုကြီးကြပ်ရေးကိစ္စတွေတော့အမျိုးသားစုမှုတွေဒီနိုင်ငံသား82ခုနဲ့နိုင်ငံသားဥရေရနိုင်ငံသားပြုမဲ့ကိစ္စတွေတော့ဒီ National Verification Card ဆိုတဲ့ ID card ထုတ်ပေးတဲ့ကိစ္စတွေဒါတွေဆွေးနွေးတာပါဗျာ
။ဒါအပြင်မစ္စယန်ဟီလီဟာပြီးခဲ့တဲ့မေလကုန်နောက်ပိုင်းကရခိုင်ပြည်နယ်မြောက်ပိုင်းဒေသကိုတိုက်ခိုက်ခဲ့တဲ့မိုရာမုန်တိုင်းကြောင့်ပျက်စီးဆုံးရှုံးမှုအခြေအနေတွေနဲ့ပတ်သက်လို့အစိုးရရဲ့ဆောင်ရွက်ပေးမှုအကြောင်းအရာတွေကိုလည်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနနဲ့တွေ့ဆုံစဉ်အတွင်းမှာမေးမြန်းခဲ့ပါတယ်။ဒါနဲ့ပတ်သက်လို့လူကယ်ပြန်ဝင်ကြီးဌာနအမြင့်တဲ့အတွင်းဝင်ဦးစုအောင်က BOE ကိုအခုလိုပြောပါရင
်တိုင်ကုန်းမိုရာလေးတိုက်ခတ်ခဲ့တဲ့ကြောင်းဒီကျွန်တော်ပျက်စီးဆုံးရှုံးမှုတွေနဲ့ဆောင်ရွက်ပေးတဲ့အခြေအနေလေးတွေမေးတာပေါ့။နောက်ကမ်ပ်၃ခုကိုဖြုတ်သိမ်းတဲ့ကိစ္စမေးပါတယ်။အဲ့ဒါဒီလည်းကျွန်တော်တို့ဟလာကြောက်ဖြူမာရေရမ်းပြဲရေဒီဘက်ကကျွန်တော်တို့ချိန်နီးပြင်းပေါက်တော့အဲ့ဘက်ကအခြေအနေတွေရှင်းပြတယ်နောက်ကျွန်တော်တို့ဒီဆိုတော့ပြောတဲ့ရခိုင်ပြည်နယ်ပျက်စီးဆုံးရှုံးမှုမိုရာကြောင့်ပျက်စီးဆုံးရှုံးမှုပေါ်မှာနိုင်ငံတော်ကနေပြီးတော့မှအစိုးရနေပြီးတော့မှဒီပျက်စီးဆုံးရှုံးမှုတွေကျွန်တော်တို့ဝန်ကြီးဌာနကနေပြီးတော့မှပြန်လဲပြုပြင်ပေးတဲ့အပိုင်းတွေနော်နိုင်ငံတော်ကချပေးထားတဲ့အပိုင်းတွေဒါတွေရှင်းပြတာပေါ့ပြန်လဲတည်ဆောက်ရေးလုပ်ငန်းတွေပေါ့
မြန်မာနိုင်ငံရဲ့လူအခွင့်အရေးအခြေအနေတွေအကြောင်းကုလသမဂ္ဂအထွေထွေညီလာခံကိုအစည်းအဝေးခန်းစာတင်ပြဖို့အတွက်တနေ့ကိုအနည်းဆုံးနှစ်ကြိမ်ဒေါက်တာရန်ဟီလီမြန်မာနိုင်ငံကိုလာရောက်လည်ရှိပါတယ်ဒီခီးစဉ်ဟာသူမရဲ့6ကြိမ်မြောက်ခီးစဉ်ဖြစ်ပြီးအစိုးရတာဝန်ရှိသူတွေအရက်ဖက်လူမှုအဖွဲ့အစည်းတွေစာနယ်ဇင်းသမားတွေအပါအဝင်ဒေသခံလူထုတွေနဲ့လည်းသီးခြားစီတွေ့ဆုံခဲ့ပါတယ်သူမရဲ့ဆက်နှစ်ရတာခီးစဉ်အစိုးမတက်ခင်လာမယ့်ဇူလိုင်လ27ရက်နေ့မှာတော့ရန်ကုန်မြို့ချင်းထွေရန်ဟိုတယ်မှာသတင်းစာရှင်းလင်းပွဲတည့်ရက်ကျင်းပသွားဖို့ရှိပါတယ်ခင်ဗျာ